ရောင်းချင်ရအစီဂျီမာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားဖြစ်တဲ့အမှုကိုမကြခင်ပြန်လည်စတင်တော့မှဖြစ်ပါရဲ့2019တုန်းကမြန်မာနိုင်ငံဘက်ကကန့်ကွက်တဲ့ကိစ္စပေါ့လေကန့်ကွက်လော်ကိုတည်ဝင်မတွေ့ရတော့လည်းပဲအဲ့ဒီမြန်မာနိုင်ငံဘက်ကအဓိကအကျိုးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဝီလျံချာဘတ်စ်ရဲ့ဆောက်လက်ချက်အထက်မှာပထမတစ်ပိုင်းကတော့ဂမ်ဘီယာနိုင်ငံဟာ proxy နိုင်ငံ OIC ကိုကိုစားပြုပြီးတော့ဆွဲတဲ့နိုင်ငံသားဖြစ်တယ်သူဟာဒီအမှုမှာတကယ်နစ်နာရတဲ့လူနစ်နာသူမဟုတ်တဲ့အတွက်ကြောင့်ဆွဲဆိုပိုင်ခွင့်မရှိဘူးဆိုပြီးတော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်ကိုစင်ခေါ်ထားပါတယ်နောက်တစ်ခုကတော့ ICJ ဆိုတဲ့တရားရုံးရဲ့ jurisdiction စီရင်ပိုင်ခွင့်ကိုစင်ခေါ်ထားပါတယ် ICJ ဟာ genocide ကိုသာလျှင်စစ်ဆေးစီရင်နိုင်တယ်အခုဖြစ်တဲ့ကိစ္စက genocide မမြောက်ဘူးလူတွေကိုသက်ပြတ်ကျူးလွန်မှုတွေရှိခဲ့တော်လာတာဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတာဖြစ်တဲ့ crime against humanity တာဖြစ်တယ်လို့အဓိကအဲ့ဒီနှစ်ချက်ကိုကောင်းလက်ခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပထူရနဲ့ပို့ပြီးတော့ရှင်းအောင်ပြောပြနိုင်ပါခင်ဗျာဟုတ်ပါသလားဟုတ်လ
ားဟိုဒီလိုပါဟိုနှစ်ပိုင်းရှိပါတယ်နှစ်ပိုင်းကတော့ preliminary objection လို့ခေါ်တဲ့ပနာမကန့်ကွက်တဲ့ပိုင်းပေါ့လေနောက်တစ်ပိုင်းက merits of the case လို့ခေါ်တဲ့မှုရဲ့အရေးတွေမှုရဲ့နှစ်တာပေါ့အဲ့တော့ဒီမှာရှိပါတယ်။ခုနကဦးကျော်တန်တာမေးသွားတဲ့ဟို ONC မှာတရားစွဲဆိုခွင့်မရှိဘူး။အဲနောက်ဂျင်နိုဆိုက်မဟုတ်ဘူး။ ICJ မှာစီမံအနာမရှိဘူးဆိုတော့ပနာမကန့်ကွက်ချက် preliminary objection ဖြစ်ပါတယ်။အဲ့တော့ပနာမကန့်ကွက်ချက်နဲ့ပတ်သက်လို့ဟိုသိပြီးတော့ပြဿနာရှိလာတယ်လို့ကျွန်တော်မမြင်ဘူး။ဟိုဘာကြောင့်လဲဆိုတော့ဒါကတရားရုံးရဲ့ပြန်ပြန်အားနာတော့တောင်းရှိတယ်သူတော့ဒီဘိတ်တော့လုံးမယ်အာဂျူမန့်ရှိမယ်သူတော့ပြဿနာတိတ်ရှိပုံတော့မရဘူးဥပဒေကြောင့်လည်းကျွန်တော်ကြည့်တာဒေမန်သွားပြဿနာရှိတယ်ဝီလျံရှက်ပတ်တို့အဲခရစ်စတိုဘာစတိတ်ကာရုဘက်ကထောက်ပြတဲ့ပုံရဟိုဂျီနိုဆိုက်ဒယ်အင်တန့်လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုတော့ဒီခရယခိုင်မှာဒီခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုဆန့်ကျင်တဲ့မှုတွေရှိတယ်တပ်ဖြတ်မှုတွေရှိတယ်ရွာမျိုးရွာရှိတယ်တော့တောင်းနဲ့ချီပြီးတော့9000ကျော်တခါထွက်သွားလိုက်ရတယ်။ဒါပေမဲ့အဲ့အရာတွေကိုကျူးလွန်တာဟာဂျီနိုဆိုက်ဒ်အင်တန့်လို့ခေါ်ရဲ။ဟိုလူမျိုးတက်ပြမှုကိုကျူးလွန်ရွေခြင်းနဲ့ကျူးလွန်တာမဟုတ်ဘူး။အဲဆိုရဲအဲ့ topic တွေကတော်တော်ကိုရေးကြီးထောက်ပြချက်ဖြစ်တယ်။အဲတက်တည်ပြရတော်တော်ဖြစ်တယ်။ဆိုရဲကကျတော့အဲ့ပုံမှာအဓိကကံကွက်တာဖြစ်တယ်။အဲသို့တော်လည်းပဲအခုပြန်ပြီးတော့ချိတ်ကမဲ့ကိစ္စတော့ကျွန်တော်နားလည်ရတော့ဖြစ်ရင်သူတို့ချပေးထားတဲ့ provisional measure လို့ခေါ်ရဲရာကာလစီမံဆောင်ရမယ့်ကိစ္စတွေဘယ်လောက်ထိအောင်နိုင်တာလဲဆိုတဲ့ပုံမှာအဲဆက်လက်ဆိုတော့စီစီသွားမယ်ဟိုဟောပေါ့စီမံအနာကိစ္စတပိုင်းပေါ့လေအဲ့တော့ကျွန်တော်နားလည်ပါတယ
်ဘယ်လိုပြောအဲ့ဒီ intense genocide လို့ပြောရဲ intense ကိုဘယ်လိုသက်သေပြကြမလဲခင်ဗျအဲ့ဒီလူရဲ့စိတ်ထဲမှာဒီလူရဲ့ချက်ရှိခဲ့တယ်မရှိခဲ့တယ်ဆိုတာအခုခါမှာဒီမြန်မာနိုင်ငံဘက်ကအဲ့ဒီမှာစစ်တပ်ကလုခဲ့တဲ့social media တွေဘာတွေပိတ်ပင်ထားတာတွေ့ရတယ်ဆိုတော့အဲ့ဒီထဲမှာများသူတို့လှုံ့ဆော်တယ်ဆိုတော့ထောက်ထားများသူတို့ရှာပြီးပြကျင်တဲ့သဘောလားအဲ့လိုပြလို့ရမှန်ကြခင်ဗျာ intent ကိုသက်သေပြဖို့
ဟိုအဲ့ရတော့ media နဲ့တော့မရနိုင်ဘူးဗျဒီကောင်ကတော်တော်လေးကိုသက်သေပြဖို့ခက်တယ်ဟိုဘယ်လိုလဲဆိုရတယ်ဗျာဥပမာသူတို့အဖွဲ့အစည်းကြတဲ့မှာအချင်းချင်းထုတ်ပြန်ထားတဲ့ညွန်ကြားချက်လိုအမိတ်လိုဟာမျိုးရှိသလားဆိုကြပါလို့ရိုဟင်ဂျာတွေကိုလူမျိုးလိုက်ရှိတဲ့တော့အတွက်အဲရိုဟင်ဂျာဆိုတဲ့လူမျိုးတွေကိုသူ့တင်ရှင်းနေတော့အနေထားမျိုးနဲ့စာနဲ့ပင်နဲ့ညင်ကြထားတဲ့သူ့ပြန်တတိရှိသလားအဲ့လိုမျိုးကတိတ်ကောင်းတဲ့တတိခံရပေါ့လားဒါပေမဲ့အဲ့လိုမျိုးရောက်ဖို့တိတ်ခက်တယ်ဒီအဲ့ဒါကြောင့်တရားရုံးကတော့တရားရုံးအခြေခံအစလာမှာပဲအဲဆိုတော့တတိခံထောက်တာမခိုင်လုံဘူးဆိုရင်တော့လေဒါပယ်ချသွားနိုင်တယ်အဲ့လိုပယ်ချသွားနိုင်တယ်ကံကံမြဘက်ကတရားစွဲတော့ပေချသွားနေတယ်ဆိုရင်မြန်မာဘက်ကနိုင်တယ်မြန်မာဘက်ကနိုင်ခြင်းကဘာဖြစ်သွားလဲဆိုတဲ့ခါကျတော့အခုလောလောဆယ်ရပြောတဲ့စစ်ကောင်စီနိုင်တာပဲစစ်ကောင်စီကရင်းညာဒီပုံမှာတလောက်ထိအောင်ရဲဆဲကျူးလွန်လာတော့မှကြည်ပါလားကဘာတရားရင်းတော့မှပေချလိုက်ဆိုတဲ့ကံကစစ်ကောင်စီကအင်မတန်ကြောက်စရာကောင်းတဲ့လူသက်လက်နဲ့ကြီးဆက်ရသွားတဲ့ဘိုးရောက်သွားနိုင်ပါတယ
်ဆိုတော့အခုစစ်ကောင်စီအနာသိမ့်ပြီးရဲ့နောက်မှာကျူးလွန်တဲ့ကိစ္စတွေရောအခုစစ်ဆင်းမဲ့အခုနဲ့ပတ်သက်ပြီးတော့အကျုံးဝင်နိုင်ပါလားအဲ့ဒီမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ထဲဆွဲလို့ရမှာခင်ဗျာ
ဟောမဖြစ်နိုင်ဘူးဗျအဲ့ဒါနဲ့ဆက်ဆက်နိုင်တာ ICJ မဟုတ်ဘူ
း ICC
International Criminal Court ဟဲ့ နိုင်ငံကြီးဆိုတဲ့တရားရုံးနဲ့ဆက်စပ်လို့ရနိုင်တယ
်ဟုတ်က
ဲ့အကြောင်းလဲဆိုတော့အဲဒီကဂျင်နိုဆိုက်ကိုပဲသွားရမှာဆိုတော့ခုနကပြောရိုဟင်ဂျာအပေါ်မှာတီးတန့်ကျူးလွန်နေတာဟာဥမာဂျင်နိုဆိုက်ရဲ့ intent လို့ပြောတယ်ယူချက်သက်တည်ကြတိခတ်နေတဲ့ကံမှာရှေ့အနာရင်းဒီဘက်ခင်မှာပေါ်ရတဲ့ဟာကြီးအလုံးကဂျင်နိုဆိုက်ရဲ့ intent နဲ့သက်တည်ကြဟိုကမဖြစ်နိုင်တော့ဘူးဖြစ်တယ်ဒါကြောင့်အကျိုးဝင်ဟိုဂျင်းဝင်လို့ရှိရင် war crimes ဖြစ်နိုင်တယ် crimes against humanity လို့ခေါ်တဲ့လူသားဆိုင်ရင်ပြုံးဖြစ်နိုင်တယ်စစ်ရုံးဖြစ်နိုင်တယ်အဲကြောင့် ICJ နဲ့တော့မဆိုင်တော့ဘူးဆိုင်ရင်းဆိုင်ရင်ဆက်စပ်လို့ရတယ် ICC နဲ့ဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဒီညမှာ ICJ ရဲ့အမှုတွေကတော့နိုင်ငံတွေပေါ့လေ states တွေ ICC ကတော့ပုဂ္ဂိုလ်တူချင်း individual တို့အဖွဲ့အစည်းတို့လည်းဆွဲလို့ရတယ်ထင်ပါတယ်ဆုံးနော
်ဟုတ်တယ်မှန်တယ်အဲသို့တော်ဘာနိုင်ငံအုပ်ကြီးဖြစ်တဲ့ Montevideo Convention Article 1 A state ကအင်္ဂါ၄ခုရှိတယ်ဟိုလူတို့ရှိရမယ်နေမည်ရှိရမယ်အစိုးရရှိရမယ်ပြီးရင်နိုင်ငံနဲ့ဆက်သနိုင်ငံရှိရမယ်လေးချက်ရှိတယ်အဲလေးချက်ကိုအခုလောစေ ICJ မှာရင်ဆိုင်တွေကိုပြင်ဆင်ရတဲ့အန်ယူဂျီဘက်ကအစိုးရကိုပို့ဖို့ကလို့ဖွင့်နေတာပေါ့အဓိကအဖြစ်တော့ဟိုအစိုးရနေရာမှာအတင်းယူထားတဲ့ဟို2000ကျော်ဖွဲ့စည်းပုံအောင်မှာလည်းပဲအဓိကယူထားတဲ့စစ်ကောင်ဆိုစစ်တပ်စစ်ကောင်စီဟိုဒီဖွင့်ဆိုပြီးတော့မှ ICJ မှာရင်ဆိုင်မယ်ဆိုရင်တော့ဟိုအကျိုးရှိနိုင်မယ်လို့အကျိုးရှိနိုင်မယ်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့အခု NUG ကသွားနိုင်ငံကိုသူတို့ကကူစားပြုခွင့်ရဖို့အတွက် ICJ မှာရှောက်ထားရဲဆိုတာတွေ့ရပါတယ်ဒါပေမဲ့သင်တို့သတင်းကြားတဲ့အတိုင်းကတော့ ICJ ကတော့သူ Netherlands နဲ့ Belgium နှစ်နိုင်ငံပူးတွဲတာဝန်ယူထားတဲ့မြန်မာစစ်ကောင်စီကိုစစ်စာခံတဲ့စံမကြီးနဲ့ဆက်သွယ်နေတယ်လို့သာကြားပါတယ်ဆိုတော့ဒါကတော့သင်တို့သတင်းကြားတဲ့တိုင်းပေါ်လေဆိုဥပဒေကြောင့်အများကော NUG ဟာမြန်မာနိုင်ငံကိုကိုစားပြုခွင့်ရနိုင်ပါလားဆိုတော့ဥအောင်သူပြောတဲ့ state ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်လေးချက်နဲ့ NUG ကိုင်းညီမှုရှိရထင်ပါလားအဲ့ဒါကိုလည်းအကြံဉာဏ်လေးသုံးသပ်ပါမယ
်စစ်ကောင်စီကိုတိစက်တိစက်ခံတဲ့ဟိုအယုံနဲ့ဆက်သွယ်ရဲဆိုတာမျိုးကတော့ NUG လက်ကမ်းကိုထားပါလေဆက်လက်ကမ်းကိုမရှိတယ်ဘာကြောင့်လဲဆိုတော့ဒီ ICJ ဟာလည်းပဲဟို RNP norms of general international law use ကိုကျင်လို့ခေါ်တဲ့မူလိုက်နာကျင်လို့တောင်းရှိတယ်။ပြောကျင်တာက ICJ ကိုယ်တိုင်ကနိုင်ငံအဆင့်ရှိတဲ့ပြည်ဥတီကျူးလွန်ထားတဲ့ပုဂ္ဂိုလ်တွေရေးယူဆောင်ရွက်ဖို့ရန်အတွက်သူ့မှာတောင်းဝန်လည်းရှိတယ်။အဲ့ဘက်ကနေပြောမှာနိုင်ငံအဆင့်ရှိတဲ့ပြည်ဥတီကျူးလွန်ကြောင်းပေါ်လင်းထင်ရှားနေတဲ့ဒီစစ်ကောင်စီကိုနိုင်ငံကိုယ်စားခုခံဝင်ပေးမယ်ဆိုတာ ICJ ကိုယ်တိုင်ကအဲ့ဒီမူကိုချိုးဖောက်ရောက်တယ်မြန်မာနိုင်ငံကိုကြားပြူရအန်ယူဂျီကတော့ခုခံကွင်းရှိတဲ့မရှိတဲ့ဆိုတဲ့ပတ်သက်ပြီးတော့အန်ယူဂျီကဘယ်လိုကြီးကမလဲဆိုတဲ့ဆိုင်ပါလဲအန်ယူဂျီကအရင်တော့ကအန်ယူဆွေဟောင်းကြီးကပုံမျိုးကိုကြောင်းမှုလိုပါတယ်အခုလှုပ်ဆောင်ချက်တွေကအန်ယူဂျီရဲ့ကြီးကမှုတွေတော့ကောင်းနေပြီဒီမှာသူတို့တရားဝင်အခြေခံသူတို့ကဘာကြောင့်ရှိတယ်ဥကြုံမိုးထုံးကဘာကြောင့်လက်သမားကသူညာဆက်လက်လက်ခံတာလဲဆိုတာအခြေခံပြောမှာကြည့်ကချက်တည်းကောင်းနေပြီသို့တော့အဲ့မှာနှစ်ပိုင်းရှိဖို့လိုပါတယ်တပိုင်းကဘာလဲဆိုတော့ merits of the case ကိုခေါ်ရဲ့ genocide intent နဲ့ကျူးလွန်တာမျိုးဆိုတဲ့ကိစ္စရမျိုးတွေကိုသူတို့ကပြန်နေသုံးသပ်ပြီးတော့ဆိုတော့ကျန် NLD လက်ထက်ကတောင်းနေခဲ့ကိုယ်နာညောင်းကိုရောင်းမြန်ပြန်ကြောင်းလိုက်ဖို့လိုတယ်ဆိုတဲ့နောက်တစ်ခုကဟိုပေါ့စစ်ကောင်စီကိုကြော်နိုင်ဖို့ရတယ်ကိုယ်အရေးကြီးဆုံးကဒီရခိုင်တပ်တော်လို့ခေါ်တဲ့ ULG ရဲ့အခမ်းကဏ္ဍကိုပြင်ပြလိုက်ဖို့လိုတယ်။ဆိုကျင်တာက NUG နဲ့ ULGA နဲ့ပူးပေါင်းပြီးတော့မှသာဟိုကိုရင်ဆိုင်သွားမယ်ဆိုတာမျိုးအကြီးကျယ်ကြတရားဥပဒေတင်ပြနိုင်မယ်ဆိုရင်စစ်ကောင်စီနဲ့ခုခံချေပါနိုင်ခွင့်ဟာတော့နည်းသွားမယ်လို့သုံးသပ်ပါတယ်။ဆက်ပြီးသားတယ
်။ဆိုလိုတဲ့သဘောကအဲ့တော့အခုဆက်လက်ပြီးတော့ genocide ဖြစ်လာနိုင်တဲ့အလားအလာတွေကိုအခုလုံးထိန်းချုပ်ထားမယ်မဖြစ်စီအောင်လုပ်ပေးရမယ်လို့ဆိုရဲကိစ္စပါပါတယ်အဲ့ကိစ္စကိုစောစောကစစ်ကောင်စီကလုံနိုင်ခြင်းမရှိဘူးဆိုတဲ့ဘောပေါ့အန်ယူဂျီရော UAL တို့ကလုံနိုင်ရောစစ်ကောင်စီကမကာကွယ်နိုင်ဘူးဘာလို့လဲဆိုတော့အဲ့အချိန်မှာ
ဆိုတော့ဗျာအခုကျွန်တော်တို့ provisional measure မှာဂျာကာရာစီလန်ဆောင်ချက်တည်းမှာအချက်၄ချက်ချပေးထားတယ်အဲ့အချက်၄ချက်ကို ICJ ချပေးတဲ့အချက်၄ချက်ကိုတကယ်တမ်းပေါ်ဆောင်နိုင်တဲ့အခြေအနေကစစ်ကောင်စီမှာမရှိဘူးလူနှဖွဲ့မှာရှိတယ
်သူဘက်ကဆွဲဆိုတဲ့အထက်မှာ reparations ရောကြီးပေးရမယ်ဆိုတဲ့အချက်လည်းပါပါတယ်ဆိုတော့စ
သူရဲ့ကံကွက်ထားတဲ့ကိစ္စတွေကိုယဉ်ကျေးပြီးဘက်ကယူကင်းခြင်းဒီမြန်မာနိုင်ငံဟာမြန်မာနိုင်ငံတော့နိုင်ငံဟာကျွန်တော်ဆိုင်ကျူးလွန်တယ်ဆိုတာကိုဝန်ခံရရောက်သွားမလားနိုင်ငံအနေနဲ့ဟုတ်တယ်နိုင်ငံအနေနဲ့ကျူးလွန်တယ်ဆိုတော့ညာလည်းပဲလက်တွေ့မှာရှေ့ကောင်စီကကျူးလွန်တယ်ဆိုတာဒီကဘာလုံးသိရတယ် အဲ့တော့ဖော်မယ်လို့အဲ့လိုဖြစ်သွားနေတယ်။ဒါတော့မတတ်နိုင်ဘူး။ဖြစ်ခဲ့ကြည့်တဲ့ကိစ္စကိုတောင်းခံရတာဟုတ်။သို့တော်လည်းပဲနှစ်တာရရအောင်ဘယ်လိုကြောင့်ဒီလိုဖြစ်သွားတယ်ဆိုတဲ့ဟာကဘာမှာပေါ်လို့လို့ရတယ်။လူလည်းလုံးတင်တယ်ဆက်လုပ်သွားတယ်ကြက်တရာမရှိတော့ဘူးကျွန်တော်ယူဆ။